မ္မနိုင်ငံကစီးပွားရေးလုပ်ငန်းတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုတိုင်းနဲ့ပြည်နယ်14ခုကအသေးစားကနေအကြီးစားလုပ်ငန်းတွေကိုမေးမြန်းပြီးတင်ပြထားတဲ့စီးပွားရေးဆိုင်ရာအချက်အလက်စစ်တမ်းဖြစ်ပါတယ်။ဒီစစ်တမ်းဟာပထမဆုံးအကြိမ်ထုတ်ပြန်တာဖြစ်ပြီးစီးပွားရေးလုပ်ငန်းတွေအများစုဖြေကျတဲ့အထက်မှာအာဂတိလိုက်စားမှုဟာအဆိုးဝါးဆုံးအခက်အခဲဖြစ်ပါတယ်။ဒီစစ်တမ်းရဲ့ရည်ရွယ်ချက်ကိုတော့ကုံတယ်ဆက်မှုအသင်းချုပ်ရဲ့တွဲဖက်အတွင်းမှုဒေါခင်ခင်ရွယ်ကအခုလိုရှင်းပြခဲ့ပါတယ
်။ဘာတွေ့လဲဆိုတော့ဒီမှာကလို့ပေါ့နော်ဒီအသေးစားအလစားလုပ်ငန်းတွေပေါ့အဲ့ဒီလုပ်ငန်းတွေမှာလုပ်ငန်းပေါ်မှာ sentiment business sentiment ပေါ့နော်အကျိုးဖြစ်ထွန်းမှုတဲ့ကိုအလားအလာကောင်းမြင်တဲ့အဲ့လိုအဖြေမှာတော့လုပ်ငန်းငယ်တွေထက်ကိုလုပ်ငန်းကြီးတွေပုံမြင်နေပါတယ်ကြီးတွေကအဲ့လိုမြင်နေ business sentiment ပေါ့နော်သူတို့ကဒီ SME စီပေါ့နော်အသေးစားလုပ်ငန်းတွေမှာ business sentiment ပုံမြင်လာဖို့အတွက်ကိုကူညီရမယ်လို့မြင်လာတယ
်စီးပွားရေးလုပ်ငန်းတွေဖြည့်ဆို့တဲ့အချက်တွေထဲမှာလုပ်ငန်းနိုင်စင်ရဖို့အတွက်လက်ထိုးရတာတွေရှိကြောင်းနဲ့လုပ်ငန်းနိုင်စင်အတွက်အပိုပေးရတာဟာမြန်မာကျပ်ငွေ5သိန်းထိရှိကြောင်းနဲ့ဖြည့်ဆို့သူလုပ်ငန်းရှင်တချို့ကကျပ်ငွေ300ထိပေးရတာရှိတယ်လို့ဖြည့်ဆို့ကြောင်းစစ်တမ်းမှာပါရှိပါတယ်စီဝါရေးစစ်တမ်းဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ဇဘူတီရီမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါ်ဆန္ဒမင်းကအလားတူစီဝါရေးဆိုင်ရာလေးလာတဲ့စစ်တမ်းတွေအများပြားလိုအပ်နေသေးဖြစ်ကြောင်းနဲ့အခုလိုစီဝါရေးစစ်တမ်းတွေကိုကြဲကြဲပြန့်ပြန့်အသုံးချနိုင်ဖို့လိုအပ်ကြောင်းအခုလိုသုံးသပ်ပြောဆိုပါတယ
်မြန်မာနိုင်ငံရဲ့လက်ရှိစီဝါရေးရဲ့ပကတိအခြေအနေနောက်ပြီးတော့ဒီမြန်မာနိုင်ငံမှာတွေ့ကြုံနေရတဲ့စီဝါရေးတွေကြီးမားတဲ့ပိတ်ပင်တဲ့တားဆီးမှုနောက်ဘလို့ဥပဒေမျိုးတွေကရောတားဆီးထားတယ်လေမြန်မာနိုင်ငံနဲ့စီဝါရေးဖွံ့ဖြိုးတိုးတက်မှုအတွက်စီဝါရေးထိရောက်တဲ့စီဝါရေး policy တွေဘလို့ချမလဲဆိုတော့ဟိုသူတို့ရည်ရွယ်ထားတာဖြစ်ပါတယ်နောက်ပြီးတော့ဒီရည်ရွယ်ထားပြီးတော့ဒီမြန်မာနိုင်ငံအတွက်ပေါ့နော်တကယ်ကိုဖွံ့ဖြိုးတိုးတက်တဲ့ဖွံ့ဖြိုးတိုးတက်ပြီးတော့ထိရောက်တဲ့စီးပွားရေး policy တွေချမှတ်ဖို့အတွက်အဓိကဒီ survey တွေကိုကောက်တာဖြစ်တယ်ဒီ survey တွေပေါ်ကနေပြီးတော့မှဘလို့မျိုးဟိုပေါ့နော်အဖြေတွေရရှိတယ်လဲဆိုတာကို policy ချမှတ်ပေးတဲ့လူတွေကမှန်ကန်တဲ့ policy ကိုချမှတ်ဖို့လိုအပ်တယ
်တခြားအခက်အခဲတွေထဲမှာကျွမ်းကျင်လှုပ်သားရှားပါမှုလုပ်ငန်းမြေနေရာနဲ့ငှားကဈေးကြီးတာနှီးပညာချို့တဲ့တာအခက်အခဲတော်တော်များများကိုလည်းဖြေဆူကြတယ်လို့သိရပါတယ်ဒီနေ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကုံတယ်အသင်းချုပ်ဗဟိုလုံးမှုဆောင်အဖွဲ့ဝင်ဦးမြင့်စောကမြန်မာနိုင်ငံစီးပွားရေးကိုတဟုန်တို့ပြောင်းလဲပြစ်နိုင်မှုမဖြစ်နိုင်သေးကြောင်းနဲ့တမိုင်းချောင်းကိုလည်းနားလည်ကြဖို့လိုအပ်ကြောင်း RFA ကိုရှင်းပြပါရယ
်ဟိုတော်တော်များများ emotional ခေါ်ရရဘာမှပြီးဟုံးနေဖြစ်ချင်တာပေါ့နော်အယူရီယာလိုဘာလိုညာလို single လိုဖြစ်ချင်ကြတယ်ကြီးလေကိုတို့မမေ့တင်တာကခုနလေးကိုပြောခဲ့တာကိုတို့ဘယ်ကလာတာလဲမမေ့တင်ဘူးကိုတို့က socialist စီးပွားရေးလာတာ socialist စီးပွားရေးဆိုတာကတကားပိမှုပါတာလေဘာမှလူမျိုးတွေနိုင်ငံခြားရောက်နေဆိုတာ1980ပေါင်းချင်မှနိုင်ငံခြားသွားရတာအဲ့တော့ဒီလူမျိုးမမေ့တင်ဘူးစုကိုဆိုတဲ့ဘောကဒီလိုတကားပိတ်ထားတော့ရင်းနဲ့ချက်တဲ့နိုင်ငံတစ်ခုမှာဖြုံပြောင်းလို့ဖို့ဆိုတာအစွေးပြီးတာနဲ့ထားလို့လို့မရအောင်ကြီးလေ။အဲ့မှာတိမ်မွေးတာရှိတယ်။ဟိုကပေါ့ diplomatic ခေါ်တာပေါ့တယောက်နဲ့တယောက်နဲ့ကို 100% 180 degree ဆန့်ကျင်တဲ့လူတယောက်ကိုလည်းမိတ်ဆွေဖြစ်လာအောင် agree ဖြစ်လာအောင်လုပ်ရတယ်ဆိုတာဒါအစည်းအဝေးသဘောတဘာပါပဲ
။အဲ့ဒီစစ်တမ်းကိုမြန်မာနိုင်ငံကုံတယ်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်း UMFCCI ကုလသမဂ္ဂလက်အောက်ခံစီဝါရေးဖွံ့ဖြိုးတိုးတက်ရေးအေဂျင်စီတစ်ခုဖြစ်တဲ့ UNSCAD ဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတွေစုပေါင်းဖွဲ့စည်းထားတဲ့ OECD တို့ကပူးတွဲပြီးစစ်တမ်းကောက်ယူထုတ်ပြန်ခဲ့တာဖြစ်ပါတယ်။အဲဒီစစ်တမ်းကိုပြည်내နဲ့တိုင်း14ခုကမြို့တွေအပြင်နေဆက်ကုံတွယ်မြို့တွေဖြစ်တဲ့မြောက်ရီ၊မူဆယ်၊ကော်တောင်၊တမူစတဲ့မြို့တွေအထိစစ်တမ်းကောက်ယူခဲ့တာလို့သိရပါတယ်ခင်ဗျာ။